ခုတလောလူပြောများနေတဲ့မတရားသင်းဥပဒေပုံမှန်၁၇တဟာတကယ်တော့အင်္ဂလိပ်ကိုလိုနီခေတ်1908ခုနှစ်ခေတ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေဖြစ်ပါတယ်။ဒီဥပဒေကိုစစ်အစိုးရတွေဆက်ပြီးအသုံးပြုလာခဲ့တာမှာမြန်မာနိုင်ငံကပြင်ဆင်သင့်တဲ့ဥပဒေထဲမှာလဲ18ကပါဝင်နေပါတယ်။ဒီဥပဒေနဲ့ပတ်သက်ပြီး Foreign Asia အဖွဲ့ရဲ့အပြည်ပြည်ဆိုင်ရာအချက်လက်ရှာဖွေရေးကနေထောက်ပြတာကတော့ဒီဥပဒေဟာလွတ်လပ်စွာသင်ပင်ဖွဲ့စည်းခွင့်စုယုံလှည့်လည်ခွင့်လွတ်လပ်စွာပြောဆိုခွင့်တွေကိုချိန်းချောက်နေတဲ့ဥပဒေတွေထဲမှာပါဝင်နေတယ်လို့သတ်မှတ်ထားခဲ့ပါတယ်။ဒီပုံမှန်18နဲ့ပတ်သက်ပြီးတရားရုံးချုပ်ရှင်းနေကြီးဦးရောဘတ်ဆောင်ပြောတာကတော့
ယူဆကအင်္ဂလိပ်ခေတ်ကတည်းကသူ့ကိုမတော်လှန်ဝတ်အောင်ဆိုပြီးတော်လှန်သမျှလူတွေကိုဖမ်းလို့စီးလို့လွှဲအောင်ပြဋ္ဌာန်းခဲ့တဲ့ဥပဒေကြီးကိုအခုတည်းကဆက်လက်ကျင့်သုံးနေသေးတဲ့သဘောကြောင့်ပဲဖြစ်ပါတယ်။အဲ့တော့အပြစ်ခတ်တွေရဆဲလိုက်ကြအတူရောင်ငင်းငင်းရေးတွေလက်မရေးထိုးလိုက်ကြစဉ်လုံးကတော့ဒါကတိမ်ရုပ်နေပြီ။ဒါကနေအခုတော့တခါပြန်ပြီးကြည့်ကြခကြဖြစ်တဲ့အခါမှာဒီဥပဒေတွေကိုစစ်ပွဲတရကအနိုင်တစ်ခုအဖြစ်တရားရေးကြည်စံအသပွဲအသုံးပြုလာတယ်လို့ပဲကျွန်တော်ကပြောချင
်။ဒီဥပဒေနဲ့အဓိကအရေးယူခံသူတွေဟာစစ်ပွဲတွေဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာဖြစ်ပါတယ်။အထူးသဖြင့်ကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာပါ။ဒီဥပဒေဟာတောထဲမှာထင်းခွေနေသူကိုတော့မထင်ရင်မထင်သလိုဖမ်းနိုင်တယ်လို့တရားရုံးချုပ်ရှင်းနေလည်းဖြစ်အမျိုးသားလွတ်တော်ကိုယ်စားလှယ်တူတဲ့ဖြစ်တဲ့ဥအောင်သိန်းကပြောပါတယ်
။ညှို့ရင်ညှို့တယ်ဗောတင်းရင်လည်းတင်းတယ်ဗောဗျာ။သူတို့ကအဲ့ဒါနဲ့လက်ကစားနေတာဟုတ်ဗျာ။ဒီဘွေးဖြစ်ပေါ်နေအေရီယာကြီးဟာဘလောက်ကျယ်လို့ဘလောက်ကျင်းမလဲကျွန်တော်မသိဘူးနော်။အဲ့ဒီအေရီယာဤတစ်ပိုက်မှာဖြတ်သန်းသွားတဲ့သူသို့မဟုတ်ဒေသခံတွေကြီးရသူရသားတွေကမသိငါဘူးဆိုဆက်ခွန်တက်တတ်တာပဲဗျာ။ချင်းသောခုရဲ့လူတွေဆက်ခွန်တက်တယ်တက်လို့ရတာပဲဗျာ။အဲ့လူတွေနဲ့လုံနေကြတာပဲဒီရခင်ခေတ်အဆက်ဆက်လေအဲ့လူတွေလူပေါင်းများလာပြီက
ဥအောင်သိန်းပြောပြသွားတာပါနိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအဖွဲ့အနေနဲ့ကတော့စက်ကွန်တက်နဲ့ဖဖန်းခံရသူတွေကိုနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ပြီးလွမြောက်ရေးအတွက်အရင်ခေတ်ကတည်းကတောင်းဆိုခဲ့တာပါ AABP အဖွဲ့ရဲ့အတွင်ရေးမှူးကိုတိတ်နိုင်ပြောတာက
ဒီဆိုရလက်ထဲမှာတော့စက်ကွန်တက်နဲ့ပတ်သက်ပြီးဖြတ်သိမ်းဖို့အတွက်သူတွေပြင်နေကြတာတွေတော့ရှိတယ်ကျူးစားနေကြတာတွေတော့ရှိတယ်ဆိုတော့ဒီ2013ဒီဇင်ဘာလ30ရက်နေ့ပေါ့နိဆိုတော့အဲ့မှာတော့ဒီဥဒ္ဒစေလက်ထက်မှာစက်ကွန်တင်တဲ့ဟိုပုံမှန်တော်တော်များတယ်ဗျတကယ်ရင်းနဲ့ပတ်သက်တဲ့ပုံမှန်တွေပတ်သက်ပြီးအကုန်လှုပ်ပေးခဲ့တာရှိတယ်အဲ့တော့မှာစက်ကွန်တင်လည်းပါသွားတယ်ဆိုတော့တဘောကစက်ကွန်တင်တဲ့အမိတ်ခါရတဲ့လူတွေက2013ဒီဒီဇင်ဘာလမှာအကုန်လုံးလွတ်သွားတယ်ဆိုပေမဲ့ဒီနောက်ပိုင်းမှာဒီအမှုတွေလည်းပြန်ဖမ်းနေကြတယ်လည်းရှိတယ်ဆိုတော့ပြီးခဲ့တဲ့အော်တိုဘာလတုန်းကဆိုလို့ရှိရင်ကချင်မှာဒီ59ယောက်ဖမ်းခံရတာရှိတယ်ဆိုတော့အခုသေဩဇေက2ယောက်ထပ်ပြီးတော့ဖမ်းခံရတယ်ဆိုတော့ဒါကြတော့ဒီလောလောဆယ်မှာတော့အဲဒီဆက်ကွတင်နဲ့ဖမ်းရတဲ့လူကကျွန်တော်တို့ပြည်ရကလောက်ကအခုထပ်ပန်းတာကလောလောဆယ်အဲဒီ50ယောက်ရှိတယ်နောက်တော့1ယောက်2ယောက်ထပ်ရှိပြီးတယ်နောက်တစ်ခါဒီရခိုင်ဘက်မှာဖမ်းရတာရှိတယ်
ကိုတိတ်နိုင်ပြောပြသွားတာပါအခုရပိုင်းအတွင်းစက်ကွန်တင်းနဲ့အဖမ်းခံသူတွေထဲမှာအပြစ်ရလက်မှတ်ထိုးထားတဲ့ ABSDF အဖွဲ့ကဘူကော်မတီတူအပါဝင်တိုက်ပွဲတွေဖြစ်ပွားနေတဲ့မွန်ဂိုကသင်းအုပ်ဆရာ2ဦးလည်းပါဝင်ပါတယ်သင်းအုပ်ဆရာ2ဦးနဲ့ပတ်သက်ပြီးဒီဇင်ဘာလ24ရက်နေ့ကစစ်တပ်ကစင့်ခေါ်လို့တွားကြတဲ့ကပျောက်ဆုံးသွားလိုက်တာမှာအဆအနပျောက်နေတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကချင်နှစ်ချင်းဖွဲ့ကနိုင်ငံတော်သမ္မတထံကိုစာပို့ခဲ့တယ်လို့ဇန်နဝါရီလ18ရက်နေ့ကလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့နဲ့တခြားလူအခွင့်အရေးဖွဲ့တွေကကြေညာချက်ထုတ်ပြန်ချိန်မှာလက်နက်ကိုင်အဖွဲ့တွေကိုထောက်ပံ့ကူညီသူမမှန်သတင်းလွှင့်သူတွေကိုဖမ်းဆီးရမိထားတယ်ဆိုပြီးအစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းထားသူတွေထဲမှာဒီဒီနောင်လတ်ဟာမွန်ဂို KBC ဥက္ကဋ္ဌဟန်ဆောင်ခဲ့တယ်လို့လည်းစွပ်စွဲထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး KBC အဖွဲ့ရဲ့အတွင်ရမှုဒေါက်တာဆမ်ဆွမ်ပြောတာက
နောင်လတ်ကတော့အတင်းတော်ရဲ့ဥက္ကဋ္ဌဖြစ်တဲ့နောက်ပြီးမှရမည်ရဖပေါ့အားလုံးအားကိုးတဲ့လူမှုရေးမှာရောတိုင်းနိုင်ငံကနေစပေါ့နော်အဲတက်တက်ကြောကြောလှုပ်ရှားတဲ့မွန်ဂိုမြို့ခံဟိုလူကြီးတယောက်ဖြစ်တယ်အဲ့ဒါကမ်ဆန်ကတော့ဟိုပေါ့ခရီးရန်ဓမ္မဆရာလူငယ်ဆရာပေါ့ရစ်ပါစတာပေါ့
သူတို့ကို KIA အတွက်တပ်သားစစ်စုဆောင်ပေးတယ်မမှန်သတင်းလွှင့်နေဆိုတာတွေနဲ့လဲဆွဆွဲထားပါတယ်အဖမ်းခံသူတွေဟာသတင်းတော့တွေကိုအစိုးရတပ်မတော်ကလေချောင်းကတိုက်ခိုက်လို့ပျက်စီးသွားတဲ့ဖျားချောင်းကိုတော့တွားရောက်ပြသခဲ့တယ်လို့သိရပါတယ်။ Dr. Samson Joragaro.
Pamasano, Alugo, Pamuwe Sidorabo. Pajolesro, the Sunu Dachin, the Niko Monmari, Pupom, Elbo, Sene, Sunu Dachin is about Sesamuro, Durenti, Machicharabo. Dame de Gera, Api, Amya Kutileo, Api, Aru, Pawinaru, or the Loshime Timo. Oh, Sudon, Siwi, for what pick correct, Maro, the Tio Sado, Atendo, my Oksha Dunede.
လူကြီးတောင်းနေတော့သူတော့တောဘူးတော့တာဝန်ရှိတာပေါ့နော်အဲ့ဒါတော့သူတော့ဒီမှာပဲလို့ခြင်တာပဲအဲ့ဒါတော့ကေဘီစီအဖွဲ့ရဲ့အတွင်မှာဒေါက်တာဆမ်ဆွမ်းပြောပြသွားတာပါတကယ်တော့ဒီဥပဒေဟာရန်သူလို့သတ်မှတ်ထားသူတွေကိုနိုင်ငံကိုင်ထားတယ်လို့ဖြစ်ပြီးဖြစ်ပွားနေတဲ့ပြည်တွင်းစစ်မှာလက်နက်တပွဲအသုံးပြုနေတာပါနေသက်ဒေသနယ်တွေကတောနေကြည့်သူတွေကတနက်ကင်ထားတဲ့လူဆိုဘသူ့ကိုမှမကြော ည်းပဲကျန်ရတဲ့လူကထောင်းနှံကိုလည်းဆိုင်ရသေးဆိုတဲ့ဘဝနဲ့မဆုံးနိုင်အောင်မပြည့်ပြတ်နိုင်အောင်ဒုက္ခပင်နဲ့ဝင်နေရတာပါပဲ
တရားယုံကျရှင်နေကြီးဥရောပဆောင်ပြောပြသွားတာပါအာဏာပိုင်တွေရဲ့ဒီဆောင်ရွက်ချက်တွေရဲ့အကျိုးဆက်တွေကရောဘာများဖြစ်နိုင်ပါသလဲတေချာတာကတော့လူမျိုးရေးမကျေနပ်မှုအဆိုင်ခဲတွေကိုပို့ပြီးမြင်တွေ့နေရတယ်လို့တမတော်အပေါ်မှာလည်းအမြင်မကြည်လင်မှုတွေတိုးပွားလာနေတာပါအဲ့ဒီကတဆင်ပို့ပြီးဆိုးဝါးလာနေတဲ့အခြေအနေကတော့ငြိမ်းချမ်းရေးနဲ့အလန်းဝေးလာတဲ့အနေအထားပဲဖြစ်တယ်လို့ဝေဖန်နေကြတာပါခင်ဗျာ